လုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကျောင်းဖွင့်ရာဒီမှာကျောင်းအပ်ကြမလားကျောင်းမအပ်ဘူးလားပညာသင်ယူခွင့်မဆုံးကျုံးအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာဆုံးဖြတ်ရခဲ့နေတဲ့ကျောင်းသားမိဘများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာပြည်မှာဖြစ်နေတာကမြို့နယ်ပေါင်း330ရှိတဲ့အထက်မှာတိုင်းနဲ့ပြည်နယ်လိုက်ခွဲပြောရရင်တော့ကျောင်းတက်လို့ရနေတဲ့နေရာတွေရှိတယ်လို့ကျောင်းတက်လို့အဆင်မပြေတဲ့နေရာတွေကလည်းရှိနေပါတယ်။အဲ့ဒီပုံမှာမူတည်ပြီးဆုံးပြရမှာပေါ့။တနင်္သာရီတိုင်းအနေနဲ့ဆိုရင်တော့အခြေအနေကတော်တော်လေးဆိုးတယ်။ကျောင်းထားဖို့ကျောင်းပို့ဖို့ကတော်တော်ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့စာတင်ကြတဲ့အရွယ်တွေကိုကျောင်းပို့ရမှာဖြစ်ပေမဲ့မတည်ငြိမ်တဲ့ဒေသတွေမှာတော့ကလေးရဲ့အသက်အန္တရာယ်နဲ့ပညာရေးဒီနှစ်ခုကိုရွေးချယ်ရခက်ခဲကြောင်းတနင်္သာရီတိုင်းကမိဘတအုပ်ကပြောကြားတာကို VOA ကဖော်ပြခဲ့ပါတယ်။ဂျွန်လာဇန်းဟာမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေဖြစ်တဲ့မူလာရန်အလဲရန်နဲ့အထက်တန်းကျောင်းတွေဖွင့်တဲ့အချိန်ပါဒီနှစ်ကျောင်းဖွင့်ရာသီကတော့အရင်နှစ်တွေနဲ့မတူပါဘူးကလေးတွေကိုကျောင်းအပ်မလားကျောင်းမအပ်ဘူးလားဆိုတာကျောင်းသားမိဘတွေဗျာများရတဲ့နှစ်လို့ဆိုရမှာပါဒါတွေဟာပုံမှန်အခြေအနေမှာဆိုရင်ထူးထူးထွေထွေစဉ်းစားစရာမလိုတဲ့ကိစ္စရပ်တွေပါဒါပေမဲ့2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ကျောင်းတက်ရေးမတက်ရေးကျောင်းအရေးမအရေးဟာအရေးပါတဲ့အကြောင်းတရားဖြစ်လာခဲ့ပါတယ်။ဘာကြောင့်လဲဆိုတော့စစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့စစ်အာဏာရှင်လက်အောက်ပညာရေးကိုဆန့်ကျင်ရေးကျောင်းမတက်ရေးလှုပ်ရှားတောင်းဆိုမှုတွေပေါ်ပေါက်လာခဲ့ပြီးတက္ကသိုလ်ကျောင်းသားအများစုဟာကျောင်းမတက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့ပါ။ထို့အတူပါပဲဆရာဆရာမတွေဟာလည်း CDM လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်။
စစ်ကောင်စီပညာရေးဝန်ကြီးဌာနရဲ့2021ဧပြီလ23ရက်နေ့ထုတ်ပြန်ချက်အရအခြေခံပညာရေးဦးစီးဌာနမှတင်ကြားရေးနဲ့စီမံရေးရာဝန်ထမ်း29ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစစ်မြင့်ပညာဦးစီးဌာနမှာတော့တင်ကြားရေးနဲ့စီမံရေးရာဝန်ထမ်း56ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစစ်မြင့်ပညာတက္ကသိုလ်အဆင့်ဆရာဆရာမနဲ့စီမံဝန်ထမ်းဦးရေ10,000အလုပ်ထုတ်ပစ်ခြင်းခံခဲ့ရတယ်လို့ISB မြန်မာရဲ့2021မေလ14ရက်နေ့ကဖော်ပြချက်မှတွေ့ရပါတယ်။ဒီနှစ်အခြေခံပညာကျောင်းဖွင့်ချိန်ကျောင်းအပ်တဲ့အနေအထားကိုစစ်ကောင်စီရဲ့အာဘော်ကျေးမုံသတင်းစာမှာတော့2022-2023ပညာသင်နှစ်ကျောင်းအပ်နှံရေးသတင်းပတ်အတွင်းကျောင်းသားကျောင်းသူ56သိန်းကျော်ကျောင်းအပ်နှံတယ်လို့ဂျွန်လ10ရက်နေ့ထုတ်မှဖော်ပြထားပါတယ
်။ဒီနှစ်ကျောင်းဖွင့်ရာသီမှာထူးထူးခြားခြားထွက်ပေါ်လာတာကတော့ဗမာပြည်သူလူမျိုးရေးတပ်မတော် BBLA ရဲ့ပြည်သူများသို့အသိပေးထုတ်ပြန်ခြင်းဖြစ်ပါတယ်။2022မေလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးကြေညာချက်မှာကလေးငယ်များနဲ့လူငယ်များရဲ့ပညာရေးကိုရေရှည်တွင်လစ်လျူရှု၍မရကြောင်းကျောင်းပြန်တက်လူသူများကိုလည်းမွေးရပါအခွင့်အရေးအဖြစ်အသိမှတ်ပြုကြောင်းစစ်ကောင်စီရန်တရားအောက်ကကျောင်းများကိုမတက်ရောက်ဘဲအစားထိုးရွေးချယ်တဲ့တော်လန်ပညာရေးကိုလည်းအားပေးထောက်ခံကြောင်းအစားထိုးရွေးချယ်ရေးနီလာများကိုလက်လန်းမမီမတတ်နိုင်သူများစစ်ကောင်စီလက်အောက်ကျောင်းများကိုပြန်လည်ပို့ဆောင်ရတဲ့မိဘပြည်သူများကျောင်းသူကျောင်းသားများဆရာဆရာမများနဲ့စာတင်ကျောင်းများရဲ့လုံခြုံရေးကိုလုံးဝရံပြုတ်ထိခိုက်စေမှာမဟုတ်ကြောင်းရှင်းလင်းစွာဖော်ပြထားတာကိုတွေ့ရပါတယ်ဒါပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အခြေခံပညာကျောင်းတွေဖွင့်ချိန်မှာကျောင်းအပ်ရေးမအပ်ရေးနဲ့သက်ဆိုင်တဲ့သဘောထားတစုံတရာထုတ်ပြန်ခဲ့တာမတွေ့ရပါဘူးဂျွန်လ3ရက်နေ့မှာတော့ NUG ရဲ့ပညာရေးဝန်ကြီးဌာနနဲ့လူ့အခွင့်အရေးဝန်ကြီးဌာနတို့ပူးတွဲကြေညာချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်အဲ့ဒီထုတ်ပြန်ချက်မှာတော့စစ်ကောင်စီလက်အောက်ကကျောင်းတွေကိုဆက်လက်သပိတ်မှောက်ဖို့နဲ့ NUG ကဖွင့်လှစ်တဲ့ online နဲ့ on-ground ကျောင်းများကိုတက်ရောက်ကြဖို့တိုက်တွန်းထားပါတယ်ဒါအပြင်စာသင်ကျောင်းတွေကိုဘယ်အုပ်စုဘယ်အင်အားစုကမှတိုက်ခိုက်တာကိုလက်မခံနိုင်ကြောင်းလေဖော်ပြထားပါတယ်
မြန်မာနိုင်ငံမှာအာဏာမသိမ်းခင်ကာလကလည်းကိုဗစ်ကပ်ရောဂါအခြေအနေကြောင့်ကျောင်းတွေတစ်နှစ်ကြာပိတ်ထားခဲ့ရပါတယ်အာဏာသိမ်းပြီးနောက်မှာလည်းကျောင်းတွေအများစုဟာပြန်မဖွင့်နိုင်ခဲ့ပါဘူးဒီအခြေအနေကိုကပ်ရောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကျောင်းမတက်နိုင်တဲ့ကလေးအရေအတွက်ကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကဂျွန်လ10ရက်နေ့ထုတ်ပြန်ခဲ့တာတွေ့ရပါတယ်ကျောင်းမတက်နိုင်တဲ့ကလေးအရေအတွက်ဟာ 9.8 တန်းလောက်ရှိတယ်လို့လဲ Save the Children ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် GCPEA လို့ခေါ်တဲ့ ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကြီးကလည်းပြီးခဲ့တဲ့နှစ်နှစ်အတွင်းကဘာတလွှားပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုတိုးလာတယ်လို့ကဘာတလွှားစာတင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစင်းနဲ့မှမြန်မာနိုင်ငံကိုလည်းထည့်သွင်းဖော်ပြထားပါတယ် GCPEA အဖွဲ့ရဲ့လေ့လာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစာတင်ကျောင်းတွေကိုတိုက်ခိုက်တာစစ်ခန်းတွေအဖြစ်အသုံးချတာစတဲ့လုပ်ရပ်ပေါင်း200ကျော်ရှိတယ်လို့ဒီအစင်ခန်းစာပြုစုရမှာပါဝင်တဲ့သူတေတီဒေါက်တာမာရီကာတီဆိုလကစ်ကရှင်းပြပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒီနှစ်ကျောင်းဖွင့်ရသည်မှာအရင်နှစ်ကတည်းကျောင်းအပ်သူပိုများလာတာတွေ့ရပါတယ်တချို့ကျောင်းသားမိဘတွေကတော့နိုင်ငံရေးအရစစ်ကောင်စီလက်အောက်ကကျောင်းတွေမှာမထားဘဲ NUG ပညာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဖွင့်လှစ်တဲ့ online ပညာရေးအစီအစဉ်တွေမှာတက်ရောက်စေသူတွေလည်းရှိပါတယ်။ဒါ့ပြင်အေဂျန့်တည်ငြိမ်မှုမရှိတဲ့ဒေသတွေအထူးသဖြင့်တိုက်ပွဲတွေဖြစ်ကြေးရွာတွေမိရှုခန်းနေရတဲ့သခိုင်းတိုင်းအတွင်ကြေးရွာတွေကကလေးတွေအတွက်တော့ကျောင်းတက်ဖို့ဆိုတာခက်ခဲတဲ့အနေအထားပါ။အခုလိုကျောင်းသားရွယ်လူငယ်တွေကလေးငယ်တွေပညာသူညီခွင့်ဆုံးချုံနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာကတော့ဆရာနာသိမ့်မှုရဲ့အကျိုးဆက်ကြောင်းလို့ပဲဆိုရမှာပါ။တည်ယူလေ့လာမှုဆုံးချုံခြင်းကိုကုစားနိုင်ဖို့နဲ့ဆရာနာရှင်စနစ်ဆန့်ကျင်ရေးကာလအတွင်းပညာဆက်သင်လိုသူတွေအခွင့်အရေးမဆုံးချုံစေဖို့ပညာရေးမူဝါဒကိုဘယ်လိုဖော်ဆောင်ကြမလဲဆိုတာကိုအင်အားစုအသီးသီးကခေါင်းဆောင်တွေအနေနဲ့ရေဒူတာမကရေရှည်အတွက်ပါထည့်သွင်းစဉ်းစားကလက်တွေ့ကြတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုနဲ့တည်ငြိမ်ရေးတို့ဟာပညာရေးပေါ်မှာတည်နေတာကြောင့်ဖြစ်ပါတယ်ခင်ဗျာ။